ထိုင်းနိုင်ငံနဲ့တရုတ်နိုင်ငံတို့ရဲ့ယင်းနှီးမြုံနှံမှုနဲ့တောင်လင်းမြေကြောင်းတစ်လျှောက်တိဆောက်မဲ့ရေကာရာ6ခုဟာရှမ်းပြည်နယ်၊ကယားပြည်နယ်၊ကရင်ပြည်နယ်နဲ့မွန်ပြည်နယ်ကဒေသခံတွေကိုထိခိုက်မယ်လို့လစ်လာသူတွေကပြောကြပါတယ်။တောင်လင်းမြေကြောင်းတစ်လျှောက်ကတိုင်းသားဒေသတွေမှာတိဆောက်မဲ့ရေကာရာတွေကိုပြည်မကလည်းလက်မခံတဲ့အကြောင်းလက်မှတ်ရေးထိုးပွဲလုပ်တာလို့ကော့မက်ရရွာအခြေပြုအဖွဲ့ကမတ်စုမွန်ကပြောပါတယ်။
ကြံလို့မြေကြောင်းတစ်လျှောက်မှာဆိုရင်ဒီဒဏ်မျိုးတန်းကွက်တယ်ဆိုရယ်စိုင်းကိုရပြီးသွားပြီပေါ့နော်အဲ့ဒါပြီးရင်ဒီဘက်မှာဒီတိုင်းပေါ့ဒီအလဲပိုင်းမှာရှိတဲ့လူတွေဒီရန်ကုန်ဘက်ကရှိတဲ့လူတွေကတိတ်မတိကြဘူးပေါ့နော်အဲ့လိုဆိုတဲ့အခါကျတော့ဒါမျိုးဒီဘက်ကိုပါ information share ပြီးတော့မှ signature စုလာပေါ့နော
်ထိုင်းဝန်ကြီးချုပ်ဟောင်းချင်နဝက်လက်ထက်မှာတာမွေမြေကြောင်းတစ်လျှောက်ရေကာရာ၄ခုနဲ့ထိုင်းမြန်မာနယ်စပ်မှာဟာကြီးရေကာရာတို့စောက်ဖို့ထိုင်းမြန်မာနှစ်နိုင်ငံက2005ခုနှစ်မှာသဘောတူခဲ့ပါတယ်2006ခုနှစ်မှာတော့တရုတ်အစိုးရပိုင်းဆိုင်နိုဟိုက်ဒရိုကော်ပိုရေးရှင်းဟာထိုင်းအီဂက်လက်စစ်ကုမ္ပဏီနဲ့ပူးပေါင်းပြီးဟာကြီးရေကာရာစီမံကိန်းလုပ်မယ်လို့ကြေညာခဲ့ပါတယ်။2008ခုဇူလိုင်မှာတော့တရုတ်နိုင်ငံက CSG China Southern Power Grid Corporation ဟာဆိုင်နိုဟိုက်ဒရိုကော်ပိုရေးရှင်းနဲ့ပါဆန်းရေကာရာစီမံကိန်းဖော်ဆောင်မှုလက်မှတ်ရေးထိုးခဲ့တာပါ။ဒီလိုရထားတဲ့ရေကာရာတွေဘယ်နှခုအကောင့်ထဲဖော်နေပါပြီလဲ။ NWRC အမျိုးသားရင်းအရင်းမြစ်ကော်မတီဝင်ဦးချိုချိုပြောတာကတော့
ဆရာဝင်တရားဝင်မကျင်ညာအောင်ရစပ်လိကိုဒါမဲ့ဟာစီလဲ through invasion ဆက်ဆောင်စနေပြီပြောလို့ပါတယ်ကွန်လုံးလဲစနေပါတယ်ကျွန်တော်တိဟာ၃ခုနောက်တော့စနေပါတယ်လို့ပြောလို့ရပါတယ
်ကိုတိုင်းလဲဆယ်မြောင်းအင်ဂျင်နီယာလုတ်ခဲ့တာမို့ရေကာရာတွေလုတ်မယ်ဆိုရင်ပထမဆုံးထိခိုက်ရသူတွေကစီမံကိန်းဒေသနဲ့အကျုံးဝင်နဲ့ပြည်သူလူထုပဲဖြစ်တယ်လို့လည်းပြောပါတယ်
ဖြစ်တယ်မှာတဲမကြီးဆော်ရင်ဆော်ပဲ impact ကတော့ရှိရတာပဲစီမံကိန်းဧရိယာနဲ့ရေမြုပ်ဧရိယာလူတွေကိုရွှေ့ပြောင်းအောင်ချင်းပေါ့တန်လင်းမှာတော့ကျွန်တော်ထိတာရေမြုပ်လို့ရွှေ့ရတာမဟုတ်သေးဘူးငွေမြေလုံခြုံမှုတွေလက်ရှိရှိတဲ့လူတွေကိုသူမောင်းထုတ်တာမျိုးရှိတယ်အများကြီးပဲ
ငွေမြေလုံခြုံရေးအကြောင်းပြချက်နဲ့ဒေသခံတွေပြောင်းရွှေ့ခံရတဲ့ဖြစ်ရပ်ကိုပြောပြတာပါတော်လီမြစ်ဟာမွန်ပြည်နယ်မှာပင်လယ်ထဲစီးဝင်တာမို့ညချောင်းတလျှောက်ကရေကာရာတွေကပေးတဲ့ဆိုးကျိုးကိုခါးစည်းခံရမဲ့ဒေသလည်းဖြစ်ပါတယ်။တောင်လီမြစ်ပေါ်ကရေကာရာတွေကြောင့်ဖြစ်နိုင်မဲ့အလားအလာတွေကိုပြောပြသူကတော့လွတ်လပ်တဲ့မွန်သတင်းအေဂျင်စီကအက်ဒီတာနိုင်ကဆမမဲဖြစ်ပါတယ်
။ဒီရေတက်တဲ့ချိန်မှာရေငန်ကတက်သွားတယ်။ဒီရေချတဲ့ချိန်မှာရေချိုကပေါ်ကနေပြန်ဆင်းလာတာပေါ့နော်။တောင်လီမြစ်ချောင်းတလျှောက်ပေါ့။ဒါဒီတကယ်တဘာဝပုံချင်းချင်းပေါ့။တကယ်လို့များဒီရေကာရာ6ခုလုံးလိုက်မယ်ဆိုရင်ကျွန်တော်တို့ကတော့ဘာတွေဖြစ်လာမလဲဆိုတော့ခံမှန်းမှုတော့ခက်တယ်ပေါ့နော်ဒါပေမဲ့ကျွန်တော်တို့ဒီဆွေးငင်ချက်တွေကဖြစ်လာနိုင်စရာအကြောင်းတွေကတော့ဒီရေကာရာရေချောင်းနေရာပိတ်လိုက်ပြီဆိုရင်တော့အဲ့ဒီပေါ်ကရေချိုတွေအသားလိုက်တဲ့တဘောပေါ့နော်ပုံမှန်စီးဆင်းတာမျိုးမဟုတ်တော့ဘူးနော်တံမြင့်ပေါ်ကဆင်းလာတဲ့ရေချိုတွေနည်းတော့ပြီးတော့မှအောက်ဘက်မှာတက်လာတဲ့ဒီရေတွေကပိုပြီးတော့များလာမယ်ရေချိုရေငန်အချိုးစားတွေပြောင်းလဲသွားလိမ့်မယ်နော်ဒီမြေကြောင်တစ်လျှောက်မှာရေငန်တိတိစတွေအများများပါမယ်။အဲဒါကြောင့်ဒီအဒီဒေတာတွေကမှရှိနေတဲ့ဒီလေယာဉ်လုပ်ငန်းတွေထိခိုက်သွားနိုင်ပေါ်ရာအကြောင်းရှိတယ်လေ။ခက်ခဲတွေ့လာနိုင်စရာအကြောင်းရှိတယ်
။တန်လျင်မြေကြောင်တစ်လျှောက်မှာရေကာရာတွေတိဆောက်ပြီးရင်ဖြစ်နိုင်ခြေရှိတာတွေကိုပြောကြားသွားတာပါရှင်။